မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ26ရက်ပုဒ်ဟူးနေ့ညနေပဲအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများဇင်အောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ကုလသမဂ္ဂရဲ့နှစ်ပတ်လည်ထရေညီလာခံဆက်လက်ကျင်းပနေကြမှာပဲ။ UN အရေးပါဝင်နိုင်ငံတကာပြဿနာတွေကိုသမ္မတဒေါ်နယ်ထရန့်ဦးဆောင်ပြီးလွန်ညွန်ရေးကောင်စီမှတီးခြားဆွေးနွေးတော်ကိုရှိနေပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲကြောင့်မြန်မာနိုင်ငံပါဝင်ဖွံ့ဖြိုးဆဲအာရှဒေသမှာစီးပွားရေးတိုးတက်မှုနှေးကွေးမယ်လို့အာရှဖွံ့ဖြိုးရေးပံ ADB ကခန့်မှန်းပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တငီထိုင်တဲ့သူကြီးညာပေးတော်မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရည်ထဲမှာတော့ကမ္ဘာတဝန်းဆက်နွယ်ရိုင်းပင်းမှုထက်မျိုးချစ်ဝါဒနဲ့အမေရိကန်ကိုသာပထမဦးစားပေးတဲ့နိုင်ငံခြားရေးမူဝါဒကိုသမ္မတထရမ့်ကသူ့ရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်
။ We reject the ideology of globalism and we embrace the doctrine of patriotism.
အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူပင်လယ်ပြင်ဂေဟာစနစ်ကိုတလကျော်ကြာလေ့လာဆန်းစစ်နေတဲ့နော်ဝေနိုင်ငံကသုတေသနသင်္ဘောတစ်စင်းမြမကန်ယူရန်ဒေတာတွေမှာရောက်နေတဲ့အကြောင်းရန်ကုန်မြို့အထယ်ကျုပ်ဆက်ယုံ9ယုံကအလုသမားတွေစုပေါင်းပြီးလှိုင်းသာယာမြို့နယ်အတွင်းမှာဒီကနေ့လှည့်လည်ဆန္ဒပြခဲ့ကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တူကပြောပြပေးပါအောင်ရှင်။
ကုလသမဂ္ဂရဲ့နှစ်ပတ်လည်ထရေညီလာခံမှာအီရတ်၊ယေမန်၊အာဖဂန်၊ကျူဘာ၊ဗြိတိန်စတဲ့နိုင်ငံတွေကခေါင်းဆောင်တွေဒီနေ့အလှည့်ကျဆက်လက်မိန့်ခွန်းပြောကြားကြမှာဖြစ်တယ်လို့အရှေ့လက်ပိုင်းဒေသမှာအီရန်ရဲ့ဩဇာချိန်ဝါလူမျိုးမျိုးတည်ကြည်စေတဲ့လက်နက်တွေမပြန့်ပွားရေးစတဲ့ကိစ္စတွေကိုတခြားအကြောင်းအရာတွေနဲ့အတူလွန်ကျွေးကောင်စီမှာတီးခြားဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။လွန်ကျွေးကောင်စီဆွေးနွေးပွဲကိုတော့ရန်လိုရဲလျော့ရွတ်တွေရှိနေသဖြင့်အီရန်ဆွေးရောက်ကိုဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုမနေ့တုန်းကထရေညီလာခံမိန့်ခွန်းမှာတိုက်တွန်းထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဥဆောင်ကျင်းပသွားမှာပါ။သမ္မတထရန့်ကတော့အီရန်နိုင်ငံဟာအိန္ဒိယနိုင်ငံတွေနဲ့နယ်နိမိတ်တွေနဲ့အချုပ်ချာအာဏာကိုလေးစားလိုက်နာမှုမရှိသလိုအီရန်နိုင်ငံရဲ့ကျွယ်ဝတဲ့အရေးမြစ်တွေကိုလည်းကိုကျိုးအတွက်သုံးစွဲနေပြီးအရှေ့လယ်ပိုင်းနဲ့တခြားဒေသတွေမှာမတည်ငြိမ်မှုတွေပြန့်နှံ့အောင်လုပ်နေတဲ့အကြောင်းနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထရေညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်။သူတို့ထက်မှနှုတ်ထွက်ခဲ့တဲ့အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရလည်းအီရန်ခေါင်းဆောင်တွေအတွက်သာအကျိုးဖြစ်ထွန်းခဲ့တဲ့အကြောင်းနဲ့အကြမ်းဖက်ဝါဒီတွေမတည်ငြိမ်မှုတွေကိုထောက်ပံ့မှုအပြင်အီရန်စီးရီးယားနဲ့ယေမန်နိုင်ငံတွေမှာတပ်ဖြတ်မှုတွေကျူးလွန်မှုအီရန်နိုင်ငံဟာစစ်သုံးစစ်ကို40ရာခိုင်လုံးနှုံနီးပါတိုးမြင့်ခဲ့တဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။
ဣရန်နိုင်ငံနဲ့စီးပွားရေးလုပ်နိုင်ရေးဥရောပကုမ္ပဏီတွေကိုကူညီမဲ့ဥရောပသံတမန်ရဲ့အစီအစဉ်အပေါ်အမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကဝေဖန်လိုက်ပါတယ်။ဒီလိုကုံသွယ်မှုတွေကိုအပြစ်ပေးနိုင်မဲ့တန်းခတ်ပိတ်ဆို့မှုကိုအမေရိကန်ဘက်ကချက်မှတ်လာနိုင်ခြေရှိနေတာပါ။မနေ့အင်္ဂါနေ့ကနယူးယောက်မှာအမေရိကန်အဖွဲ့တစ်ခုဖြစ်တဲ့နျူကလ িয়ার ဘိုင်ဣရန်နိုင်ငံဖြစ်မလာရေးစန့်ကျင်လှုပ်ရှားမှုအဖွဲ့မှဝန်ကြီးပွန်ပီယိုမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ဥရောပသံတမန် EU ရဲ့အစီအစဉ်ဟာဆိုရင်ဒေတာရင်းကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်လှုပ်ဆောင်မှုကိုကပြက်ရပြက်လုပ်တဲ့ဆောင်ရွက်ချက်အဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂထရီညီလာခံနဲ့မသက်ဆိုင်ပဲတနင်္လာနေ့တုန်းကကုလသမဂ္ဂမှ EU ကဒီအစီအစဉ်ကိုကြီးညာတာပါ။ယင်းနန်လိုအီရန်ရဲ့တင်ပို့ကုန်တွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွင်းကကုမ္ပဏီတွေကနေငွေပေးချေနိုင်မဲ့ Special Purpose Vehicle လို့ခေါ်တဲ့ဘဏ္ဍာရေးဆိုင်ရာဂျာဂန်လုပ်ငန်းတစ်ခုဖွဲ့စည်းဖို့ EU ရဲ့အစီအစဉ်မှာပါရှိပါတယ်။2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်မှာဆက်ပြီးတော့ပါဝင်နေကြတဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ရုရှား၊တရုတ်တို့နဲ့အီရန်ရဲ့ကြီးညာချက်ထဲမှာအခုလိုဖော်ပြတာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးခဲ့တဲ့မေလမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကနှုတ်ထွက်ခဲ့ပြီးနျူကလ িয়ার သဘောတူညီချက်အရရပ်ဆိုင်းထားတဲ့အီရန်အပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုပြန်ပြီးချမှတ်ခဲ့တာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရည်မှန်းချက်နဲ့တခြားဆိုးရတဲ့လုပ်ရက်တွေရှိနေတယ်လို့အမေရိကန်သမ္မတကပြောဆိုပြီးဒါတွေကိုအီရန်ဘက်ကဆွန့်လွတ်လာရေးဖိအားပေးလိုတာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်။
ဒီနိုင်ငံရဲ့ cyber internet ဆွမ်းရည်ကတနေ့တစ်ခြားပုံမှုကြီးထွားလာနေပြီးကမ္ဘာမှာထိတ်တန့်ရောက်လာနေတာကြောင့်အမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်ဖို့ကြိုးပမ်းနေတဲ့ရုရှားနိုင်ငံထက်တော်အန်ဒီယားကြီးမားကြောင့်အမေရိကန်ထိတ်တန့်ထောက်လှမ်းရေးရရှိသူကပြောဆိုလိုက်ပါတယ်။ဒီနိုင်ငံရဲ့ချင်းချောက်မှုဟာရည်ရွယ်ချက်ရှိရှိစနစ်တကျနဲ့တင်တင်မှုမှုရှိရာကြောင့်ရုရှားလိုနာမည်ပြမဲ့အခြေအနေမျိုးကိုရှောင်လွှဲနိုင်ခဲ့ကြောင်းလည်းအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဒန်ကုတ်ဆာပြောဆိုခဲ့တာပါ။ အမေရိကန်ပြင်ကမ္ဘာတဝန်းနိုင်ငံတွေနဲ့အတော်အသင့်တင်းကျင်းတဲ့ဆက်ဆံရေးကိုခွင့်ကောင်းယူပြီးတရုတ်နိုင်ငံကရှင်ဟုန်ကောင်းကောင်းနဲ့စိုက်ဘာဆွမ်းရည်ကိုပြည်တွင်းမှာမြှင့်တင်ဖို့ကြိုးပမ်းလာနေတာဆိုရစရာအကောင်းဆုံးကိစ္စတစ်ခုဖြစ်တဲ့အကြောင်းလဲသတိပေးခဲ့ပါတယ်။ရှင်ချန်ဒီသားကမွတ်စလင်တွေပေါ်နှိမ်နှင်းရမှာစိုက်ဘာဆွမ်းရည်ကိုစမ်းသပ်အသုံးချမှုတွေရှိကြောင်းလဲပြောဆိုခဲ့တာပါ။ထော်လန်ရရှိတွေနဲ့လူခွေလူရှာစုတွေကတော့မိသားစုတွေနဲ့ကလေးငယ်တွေပါဝင်တရုတ်စိုးရကဖမ်းဆီးခဲ့တဲ့ဝီဂါနဲ့တခြားမွတ်စလင်တန်းနဲ့ချီရှိမယ်လို့ခန့်မှန်းထားပြီးဒီလူတွေကိုပညာရေးစကန်ကိုပို့ဆောင်ပြီးဘာသာရေးနဲ့ယဉ်ကျေးမှုကိုစွန့်လွတ်ဖို့ဖိအားပေးခံခဲ့ကြရတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။အမေရိကန်မျိုးသားထောက်လိုက်ဌာနညွှန်ကြားရေးမှူးကတော့တရုတ်စိုးကတာဝန်ရှိသူတွေဟာနိုင်ငံအနောက်မြောက်ဘက်မှာဒီအနေမျိုးဗီဇနဲ့ဇီဝဗီဒဆိုင်ရာချက်လက်တွေစုဆောင်းမှုပါဝင်အစ်မြထောက်လိုက်နေစင်းတွေကိုအသုံးပြုပြီးတရုတ်နည်းပညာကုမ္ပဏီတွေကအထူးကဦးဆောင်နေကြောင်းလည်းမနေ့တုန်းကတောင်ကယ်ရိုလိုင်းနားပြည်နယ်ချာစတန်မြို့ကစစ်ဘက်ဆိုင်ရာကောလိပ်မှာကျင်းပတဲ့စိုက်ဘာလုံခြုံရေးညီလာခံမှာပြောဆိုသွားခဲ့ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကလိင်မိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့စွပ်စွဲထားတဲ့အမျိုးသမီးကိုမေးမြန်းဖို့အတွက် Arizona ပြည်နယ်ကအစိုးရရှေ့နေတူကိုအထက်လွှတ်တော် Republican အမတ်တွေကငှားရမ်းလိုက်ပါတယ်။အမျိုးသမီးရှေ့နေ Rachel Michelle ဟာဆိုရင်လိင်မှုဆိုင်ရာမှုခင်းတွေကိုတရားစွဲဆိုတဲ့အတွေ့အကြုံဆယ်စုနှစ်တွေနဲ့ချီရှိတဲ့ကျွမ်းကျင်ရှေ့နေတူဖြစ်တယ်လို့အထက်လွှတ်တော် Committee ဥက္ကဋ္ဌ Chuck Grassley ရဲ့ရုံးကသတင်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်ဖီနစ်မြို့မာရီကူပါခရိုင်ရှေ့နေရုံမှာတာဝန်ထမ်းဆောင်နေတဲ့မစ်ရှဲကလိင်မှုဆိုင်ရာမှုခင်းတွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကိုဆောင်ရွက်တဲ့အထူးအမှုသည်ဌာနရဲ့အကြီးအကဲဖြစ်ပါတယ်ဆဲဂျိုတဲ့အရွယ်တော့ကကက်ဘနော့ရဲ့လိမ့်မိုင်းဆိုင်ရာအကြမ်းဖက်တာကိုခန့်ခဲ့ရပါတယ်လို့စွပ်စွဲထားတဲ့ခရစ်စတင်ဘလက်စီဖို့ဒ်ကိုမေးမြန်းဖို့အတွက် Republican တွေကအမျိုးသမီးတဦးကိုငှားရမ်းဖို့ဖြစ်လာရတဲ့အကြောင်းကတော့လွှတ်တော်ကော်မတီက Republican တွေအလုံးကအမျိုးသားတွေကြီးဖြစ်နေတာကြောင့်ပုဂ္ဂိုလ်ရေးအရာဗက်လိုက်တယ်ဆိုတဲ့အနေအထားမဖြစ်အောင်ရှောင်ရှားနိုင်ဖို့ဖြစ်ပါတယ်ဆွဆွဲချက်နဲ့ပတ်သက်ပြီးတရားသူကြီးကက်ဘနော့နဲ့ဖို့တို့ရဲ့ကြားနာပွဲကျင်းပဖို့နှစ်ရက်လောက်အလိုမနစ်အင်္ဂါနေ့မှာတော့ပါတီကြီးနှစ်ရက်ကအထက်လွှတ်တော်အမတ်တွေကြားအခြေတင်ဖြစ်မှုကပိုပြီးတင်းမာလာပါတယ်။အထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell က Democrat တွေဟာအတိမပြုတ်နိုင်တဲ့ဆွဆွဲချက်တွေနဲ့ကက်ဘနော့ကိုအပြစ်ပေးနိုင်ဖို့နာမည်ဖြတ်ဖို့ကြိုးစားနေတယ်လို့ဆွဆွဲပါတယ်။Democrat တွေဘက်ကတော့ Republican တွေက Ford ကိုနှိမ်ချဆက်ဆံတယ်လို့စွပ်စွဲပါတယ်။1980ပြည်လွန်နှစ်တွေတုန်းကအထက်တန်းချောင်းပါတီတခုမှာ Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ Ford ကစွပ်စွဲထားပြီး Kavanaugh ဘက်ကတော့အကြိမ်ငြိမ်ညှင်းဆိုထားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တမြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲကြောင့်ပြပပို့ကုန်လုပ်ငန်းတွေကိုအားထားနေရတဲ့ဖွံ့ဖြိုးဆဲအာရှဒေသမှာရှင်းနေတဲ့စီးပွားရေးထူးထပ်မှုနှေးကွေးမယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကဒီနေ့ထုတ်ပြန်တဲ့ခန့်မှန်းချက်အထက်မှာဖော်ပြထားပါရယ်။အာရှဒေသရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာရှင်းနေမှာပြင်းပြ600ခန့်လုံးရှိပြီး2019ခုနှစ်အတွက်မူလက5.9ခန့်လုံးရှိမယ်လို့ခန့်မှန်းထားပေမဲ့အခုခါမှာတော့5.8ခန့်လုံးသာရှိမယ်လို့ပြောင်းလဲထွက်ချက်ခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးတင်းမာမှုတွေကြောင့်ဒေသတွင်းကုန်စည်စီးဆင်းမှုကိုရပ်ကန့်လာနိုင်လို့စီးပွားရေးကျဆင်းမဲ့အလားအလာတွေကြီးထွားလာနေတဲ့အကြောင်းလဲ ADB ရဲ့စီးပွားရေးဆိုင်ရာအရာရှိချုပ်ယာဆူယူကီဆာဝါဒါကသတိပေးပါရယ်။2019ခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်း5.8ခန့်လုံးခန့်မှန်းချက်ဟာဖွံ့ဖြိုးမှုနှုန်း4.9ခန့်လုံးသာရှိခဲ့ဖူးတဲ့2000ခုနှစ်နောက်ပိုင်းအနည်းဆုံးအဆင့်လည်းဖြစ်ပါရယ်။အရှာဒေသကနိုင်ငံပေါင်း45နိုင်ငံရဲ့စီးပွားရေးခြေနေကိုတွက်ချက်ထားတဲ့ ADB ရဲ့အစီရင်ခံစာချက်မှာဒီသားနဲ့စီးပွားရေးအင်အားအကြီးဆုံးလည်းဖြစ်ကမ္ဘာမှာဒုတိယလိုက်တဲ့တရုတ်နိုင်ငံဟာပြီးခဲ့တဲ့နှစ်ထဲဖွံ့ဖြိုးမှုနှုန်း6.9%ကဒီနှစ်မှာ6.6%ရှိမယ်လို့ခန့်မှန်းထားပြီးရှင်းနေမှာတော့အနည်းဆုံး 6.3% ထိရှိနိုင်တယ်လို့လည်းဖော်ပြထားတာပါပြီးခဲ့တဲ့နှစ်မှာဖွံ့ဖြိုးမှုနှုန်း 6.8% ရှိခဲ့တဲ့မြန်မာနိုင်ငံကတော့ဒီနှစ်မှာ 6.6% နဲ့ရှေ့လာမယ့်နှစ်မှာတော့9%ထိပြန်တက်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်စီးပွားရေးဖွံ့ဖြိုးမှုကိုတိုက်တန်ရမှာအရေးပါတဲ့ငွေကြေးပေါင်းဖောက်မှုနှုန်းကတော့မြန်မာနိုင်ငံမှာမနစ်က900%သာရှိမယ်ဒီနှစ်မှာ 6.2% ရှိပြီးရှင်းနေမှာ600%ထိပြန်ရောက်မယ်လို့လည်းခန့်မှန်းထားပါတယ်
မြောက်ကိုရီးယားအပေါ်တလျှောက်လုံးသဘောထားတင်းမာခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအခုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့ဆန္ဒရှိကြောင်းပြောဆိုလိုက်ပါတယ်။မနေ့အင်္ဂါနေ့ကုလသမဂ္ဂအထွေထွေညီလာခံမှာဂျပန်ဝန်ကြီးချုပ်အာဘေကအခုလိုမှတ်ချက်ပေးတာပါ။ထိပ်သီးဆွေးနွေးပွဲတွေဖြစ်လာရင်တော့မြောက်ကိုရီးယားဘက်ကပြန်ပေးဆွဲထားတဲ့ဂျပန်အရက်သားတွေအရေးဆဲဆုနှစ်နဲ့ချီအငင်းပွားမှုကိုဖြေရှင်းနိုင်ရေးအဓိကဦးစားပေးမယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်လက်တွေ့စီစဉ်နေတာတွေတော့မရှိသေးဘူးလို့ဂျပန်ဝန်ကြီးချုပ်အာဘေကပြောဆိုသွားပါတယ်ရှင
်။မလေးရှားနိုင်ငံမှာရင်းနှီးမြှုပ်နှံမှုဘဏ်လုံငန်းကြီးကနေဒေါ်လာတန်ပေါင်းထောင်ချီငွေလွှဲသုံးစားမှုနဲ့ဆက်နွယ်ပြီးဝန်ကြီးချုပ်နာဂျီရာဇက်ရဲ့ဇနီးဖြစ်သူကိုအဂရိလိုက်စားမှုတိုက်ဖြည့်အေဂျင်စီကဒီနေ့ထပ်မံစစ်ဆေးမြင့်မြင့်ပါတယ်။3လအတွင်းဒုတိယကြိမ်စစ်ဆေးမြင့်မြင့်ခံခဲ့ရတဲ့ဝန်ကြီးချုပ်ရဲ့ဇနီးဖြစ်သူရိုးစမာမန်ဆူဟာကမွန်တယ်လို့ပဲရာဇဝတ်ကြောင်းနဲ့အေးအေးယူခံရမဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။နိုင်ငံပိုင် 1MDB ဘဏ်လုံငန်းကနေငွေကြေးလွှဲသုံးစားမှုငွေမဲခွာချမှုတွေနဲ့ဆက်နွယ်ပြီးတရားစွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ဟောင်းကတော့အပြစ်မရှိကြောင်းပြောဆိုထားပါတယ်
။ပြီးခဲ့တဲ့သတင်းပတ်တုန်းကကွယ်လွန်ခဲ့တဲ့ဗီယက်နမ်သမ္မတထရန်တန်ကွမ်းကိုအောက်မေ့ပွဲအထင်အမှတ်2ရက်တာသတ်မှတ်ထားပါတယ်။ဗီယက်နမ်လန်လွှမ်းထားတဲ့ခေါင်းတလာထားရှိတဲ့ဟနွိုင်းမြို့ထဲကဇာပနကျင်းပမဲ့နေရာမှာပြည်သူတွေတန်းစီကာရဝပြုကြပါတယ်။ကွယ်လွန်ခဲ့တဲ့သမ္မတအတွက်ပြည်သူတွေဝမ်းနည်းပူဆွေးနေကြပြီးကွယ်လွန်ချိန်မှာတော့သမရထရန်တန်ကွိုင်းကအသက်62နှစ်ရှိပါပြီ။ကြာသပတေးနေ့မှာတော့သမရရဲ့မွေးရက်မြောက်ပိုင်းနင်ပင်ပြည်နယ်ကကြေးရွာမှာမြုပ်နှံမှာဖြစ်ပါတယ်။နှစ်ရက်ကြာနိုင်ငံတဝန်းအောက်မေ့ပွဲနေ့မှာတော့ဖျော်ဖြေပွဲတွေအလုံးကိုရက်ဆိုင်ထားမှာဖြစ်ပါတယ်ရှင
်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငင်ထိုက်တို့ပြောပြပေးခဲ့တာပါ။အခုအရင်ဆုံးအမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတထရမ့်ကကမ္ဘာတဝန်းဆက်နွယ်ရိုင်းပင်းမှုထက်မျိုးချစ်ဝါဒနဲ့အမေရိကန်ကိုသာပထမဦးစားပေးတဲ့နိုင်ငံခြားရေးမူဝါဒကိုသူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပြောဆိုလိုက်ပါတယ်။တဆက်ထဲမှာပဲကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကိုကမ္ဘာတဝန်းဆက်ဆက်ဖေးမတဲ့မူကိုစန့်ကျင်ကြပြီးမိမိကိုယ်ကိုကာကွယ်ကြဖို့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်ကနိုင်ငံပေါင်းစုံပါဝင်တဲ့ကုလသမဂ္ဂလိုအဖွဲ့အစည်းတွေခိုင်မာအောင်အားဖြည့်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုတဲ့မိန့်ခွန်းနဲ့တော့သမ္မတထရမ့်ရဲ့မိန့်ခွန်းကလုံးဝခြားနားနေပါတယ်။ VOA ရဲ့အင်ဖြူတော်သတင်းတောက်ပက်စတီဝီဒါခူဆွာရာကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ဟုတ်ပါပြီရှင်။ကုလသမဂ္ဂထွေထွေညီလာခံကြီးကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေရဲ့ရှေ့မှောက်မှာကမ္ဘာအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုရဲ့သမ္မတဒေါ်နယ်ထရမ့်ကအခုလိုကြေညာလိုက်ပါတယ်။
We reject the ideology of globalism.
ကမ္ဘာတဝန်းဆက်နွယ်မှုဝါဒရဲ့အတွေးအခေါ်ကိုကျွန်တော်တို့လက်မခံဘဲစန့်ကျင်ပြီးကမ္ဘာတဝန်းမျိုးချစ်ဝါဒထွန်းကားရေးကိုကျွန်တော်တို့ပိုက်ထွေးကြပါတယ်။တာဝန်သိတဲ့နိုင်ငံတွေအနေနဲ့အချုပ်အခြာအာဏာအတွက်ချင်းချောက်မဲ့အန္တရာယ်ကိုမိမိဘာသာကာကွယ်ကြရပါလိမ့်မယ်။ကမ္ဘာတဝန်းရိုင်းပင်းဖေးမတဲ့မူအပြင်တခြားပုံစံအသစ်နဲ့ဖိအားတွေနဲ့လွှမ်းမိုးမှုတွေကိုအားကိုးစရာမလိုပါဘူး။
သမ္မတဒေါ်နယ်ထရမ့်ကအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့မျိုးချစ်ဝါဒဆိုင်ရာသူ့ရဲ့မူဝါဒကိုကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာချပြသွားပါတယ်။သူအာဏာရလာပြီးတဲ့နောက်ပိုင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့ရွှေ့ပြောင်းနေထိုင်သူများအရေးကဘာတဝိုင်းရိုက်ခတ်မှုအဖွဲ့အစည်းအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်ခဲ့ပါတယ်။သူ့မိန့်ခွန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့ကုလသမဂ္ဂအဖွဲ့အစည်းကြီးခိုင်မာအောင်တောင်းဆိုတဲ့မိန့်ခွန်းနဲ့တော့တခြားစီဖြစ်သွားပါတော့တယ်။
Individual leaders have the duty to advance the well-being.
ဘောဇောတူဂျင်းစီအနေနဲ့ကိုယ့်ရဲ့ပြည်သူတွေတာယာဝါပြောရေးတိုးတက်အောင်ဆောင်ရွက်ရမယ့်တာဝန်ကိုယ်စီရှိကြပါရယ်။ဒါပေမဲ့ဒီထက်မကပိုပြီးတော့နည်းနည်းပါရယ်။အားလုံးတညီတညွတ်ထဲကောင်းမွန်တဲ့ဘုံရည်မှန်းချက်အတွက်ဆောက်ရှောက်သူတွေအနေနဲ့ဒီနိုင်ငံစုံပါဝင်တဲ့စနစ်ကြီးခိုင်မာရေးပြောင်းလဲရှင်သန်ရေးနဲ့ပြည်ပြင်ပြောင်းလဲရေးအတွက်ပံ့ပိုးပေးကြရမယ့်တာဝန်တွေလည်းရှိပါရယ်။
သမ္မတထရမ့်မနစ်ကပြောခဲ့တယ်ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာလေအမေရိကန်သားပထမဦးစားပေးဆိုတဲ့ခေါင်းစဉ်နဲ့အလေးထားပြောခဲ့တာကိုဒီနေ့ဒုတိယအကြိမ်မှာလေထပ်ပြီးပြောသွားတာဖြစ်ပါတယ်သမ္မတဥဘာမလက်ထက်ကနိုင်ငံခြားရေးမူဝါဒနဲ့တော့လုံးဝခြားနားပြီးအပြောင်းအလဲကြီးပြောင်းလဲခဲ့ပါတယ်
Binding ourselves to
ကျွန်တော်တို့လုံခြုံရေးရေရှည်စိတ်ချရအောင်နိုင်ငံတကာလှုပ်ထုံးလုံနည်းတွေနဲ့ကျွန်တော်တို့ထဲထဲဝင်ဝင်လိုက်နာကြရမှာဖြစ်ပါတယ်ဒါကျွန်တော်တို့အတွက်တသက်ပဲမှန်တာမဟုတ်ပါဘူး
TPP လို့ခေါ်တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများမိဖက်အဖွဲ့ ပဲရစ်ဥရုယာဒီသဘောတူစာချုပ်နဲ့အီရန်နျူကလ িয়ার အရေးသဘောတူညီမှုတွေကနေအမေရိကန်နှုတ်ထွက်ဖို့သမ္မတထရန့်ဆုံးဖြတ်ခဲ့တယ်လို့ WTO ခေါ်ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး NAFTA ခေါ်မြောက်အမေရိကနိုင်ငံများအခွင့်အလွတ်ကုန်သွယ်ရေးသဘောတူစာချုပ်နဲ့ NATO မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ကနေလည်းနှုတ်ထွက်မယ်လို့ချိန်ချောင်းနေတာပါနိုင်ငံခြားဆက်ဆံရေးကောင်စီရဲ့သုတေသီ Charles Kupchan ကတော့ထရန့်ရဲ့မူဝါဒတွေဟာအမေရိကန်ခေတ်လွန်နဲ့အနောက်ကဘာခစ်နောက်ပြန်ဆွဲနေတာကိုအသက်သွင်းကျင်ပုံရတယ်လို့သုံးသပ်လိုက်ပါတယ်
။ He wants to go back to a world.
သူကအချုပ်ချာအာဏာခိုင်မာတဲ့ကိုကျိုးစည်းဝါးပဲကြီးတဲ့နိုင်ငံတွေရှိတဲ့ကဘာကိုပြန်သွားကျင်တဲ့သဘောရှိပါတယ်။အမေရိကန်ပထမ၊ဂျာမနီပထမ၊တရုတ်ပထမ၊ဂျပန်ပထမစတဲ့ကိုနိုင်ငံပဲဦးစားပေးတဲ့ကဘာကြီးဖြစ်စေချင်တာပေါ့ဗျာ။အားလုံးကိုအလုပ်ကိုလုပ်ကြဖို့ပလဲစိတ်ကန်တိုက်ခိုက်မှုကနေသမ္မတအိုဘားမားလက်ထက်ထိအခြေအနေတကယ်ကိုပြောင်းလဲသွားမယ်ဖြစ်ပါပဲ။စိတ်တူသဘောတူနိုင်ငံတွေရဲ့အကျိုးစီးပွားနဲ့ကျွန်တော်တို့အကျိုးစီးပွားဆက်ဆက်ပြီးကျွန်တော်တို့တွေးခဲ့ကြတယ်စန့်ကျင်တာတွေမလုပ်ခဲ့ကြပါဘူ
းကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်တာမတ်ကြီးနီကီဟေလီကတော့အမေရိကန်အပြည်ထောင်စုအနေနဲ့နိုင်ငံစုံပါဝင်တဲ့အဖွဲ့အစည်းကြီးတွေမှာပါဝင်ဖို့ဆန္ဒရှိစေပါပဲလို့အခုလိုပြောပါတယ်
but not in the way that they're mandated
on. ဒါပေမဲ့အဲ့ဒီအဖွဲ့အစည်းတွေအနေနဲ့အမေရိကန်ပြည်ထောင်စုကဘာလုပ်တယ်ဒါမှမဟုတ်အမေရိကန်ပြည်သူတွေကကျူးကျော်ဆွတ်ဖက်တယ်ဆိုတာမျိုးလက်ညှိုးထိုးပြဖို့လုပ်ပိုင်ခွင့်ပေးထားတဲ့ပုံစံမျိုးကတော့နီးလည်းမကြပါဘူ
း။သမ္မတထရမ့်ကနိုင်ငံတော်များများနဲ့နေတိုးလိုမဟာမိတ်အဖွဲ့ကိုတောင်းအမေရိကန်အပေါ်အခွင့်အရေးယူတယ်လို့မကြခဏဆွတ်ဆွဲနေတာပါ။ဒါပေမဲ့သူ့ကိုအမကန်ထောက်ခံသူတွေကတော့ထရမ့်ရဲ့နိုင်ငံစုံဝါဒလက်မခံတာဟာသူ့ရဲ့ America Great Againအမေရိကန်ပြည်ထောင်စုပြန်လည်ကြီးမြတ်စေရမယ်ဆိုတဲ့မဲဆွယ်စည်းရုံးရေးဂရုစကားကိုအကောင့်ထဲဖော်နေတာဖြစ်တယ်လို့ယူဆနေကြပါတယ်ရှင
်။ဆရာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲတိမြင့်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်ပြီးကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။စနေနေ့တိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။တော်ဒါရှင်တို့အခုနားဆင်နေကြရတာက VOA ရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံကမ်းရိုးတန်းဒေသတွေမှာသုတေသနသင်္ဘောတစ်စင်းရောက်ရှိနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကမ်းရိုးတန်းဒေသတွေမှာပြီးခဲ့တဲ့နှစ်ပိုင်းတွေကစစ်တမ်းတွေအရ၅တယံဇာတနဲ့၅မျိုးခွဲတွေတိတိတသာရော့နေသွားတဲ့အကြောင်းကိုမြန်မာနိုင်ငံဆိုင်ရာနော်ဝေးသံမတ်ကြီး Miss Tone Tennis ကVOA ကိုပြောပါရယ်ပင်လယ်ပြင်ဂေဟာစနစ်ကိုတလကြော်ကြာလေးလာဆန်းစစ်နေတဲ့နော်ဝေနိုင်ငံကသုတေသနသင်္ဘောတစင်းလဲမြမကန်ယူရန်ဒေတာတွေမှာရောက်ရှိနေပါရယ်ဒီသင်္ဘောအကြောင်းကိုတာမတ်ကြီးမစ္စတိုနက်တန်နစ်ကို VOA မြန်မာပိုင်းအစီအစဉ်အက်ဒီတာဦးသိန်းထိုင်ဦးရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားပါရယ
် I really thanks for your time and for this interview we have learned that Norway
တာမတ်ကြီးခင်ဗျာတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာနိုင်ငံနောက်ဖက်ပိုင်းရခိုင်ပြည်နယ်နဲ့အီယာဝတီမြို့ဝကျွန်းပေါ်ရဲ့ကံယူတန်းတစ်လျှောက်မှာနော်ဝေနိုင်ငံသုတေသနသင်္ဘောတစ်စင်းပင်လယ်ပြင်ငါးတန်ဇာတနဲ့ငါးမျိုးခွဲတွေအကြောင်းသုတေသနလုပ်နေတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ရှင်းပြပေးပါခင်ဗျာ
။ It was the research vessel Dr. Fritjof Nansen was recently
Dr. Fritjof Nansen လို့ခေါ်တဲ့သုတေသနသင်္ဘောဟာမကြာခင်ကပဲမြန်မာနိုင်ငံကိုရောက်လာပါတယ်။ဒါသင်္ဘောအသစ်ပါတိစောက်ပြီးတာတစ်နှစ်ပဲရှိပါသေးတယ်။တိတ်ကိုခင့်မိပြီးနောက်ဆုံးပေါ်နည်းပညာတွေတုံးထားပါရယ်သီရိလင်္ကာကနေဘင်္ဂလားဒေ့ရှ်နိုင်ငံချစ်တကောင်းမှရန်နာပြီးရန်ကုန်ကိုရောက်လာတာပါထိုင်းနိုင်ငံကန်ယူတန်းကိုသွားပြီးရင်ခီးစဉ်တာဝန်ပြီးဆုံးပါပြီဒါကတတိယမြောက်သုတေသနသင်္ဘောပါသင်္ဘောသုံးစင်းလုံးမြန်မာပြည်ကိုအရင်ကလည်းရောက်ခဲ့ပူပါရယ်မြန်မာနိုင်ငံကိုသုတေသနလောက်ရတဲ့အချိန်ကဒါ၅ချိန်မြောက်ပါနော်ဝေနိုင်ငံတမိုင်းမှာအရှိကြဆုံးဖွံ့ဖြိုးရေးဆိုင်ရာစီမံချက်ပါပဲနှစ်ပေါင်း၄၀ရှိနေပါပြီ
40 years
ပင်လယ်ပြင်ထဲမှာရောက်နေတဲ့ plastic mic ဘိုင်းစားတွေနောက်ဒီ plastic mic တွေကြောင့်ငါးဒီမှာဘလောက်စိတ်တင်တယ်လဲဆိုတဲ့အချက်တွေကိုလည်းလ လေးလာတဲ့အကြောင်းသိရပါတယ်မြန်မာနိုင်ငံမှာပထမဆုံးဒီကိစ္စကိုလေးလာတာဆိုပြီးတော့လည်းသတင်းတွေရေးပါတယ်ဟုတ်ပါပါခင်ဗျာ
In the Nansen program, what the vessel has done.
မနက်ငယ်ကိုလာရောက်သူတေသနာပြုတိုင်းနန်ဆန်အစီအစဉ်ရမြမပင်လေပင်တွေမှာ၅မျိုးကွဲတွေဘလောက်ရှိတယ်လဲဆိုတာကိုအရင်ကလေ့လာခဲ့တာပါဒီတစ်ခေါက်မှာတော့ plastic အမိုက်တွေလည်းလေ့လာပါတယ်ပင်လေပင်ထဲမှာရှိနေတဲ့ plastic အမိုက်တွေရဲ့နမူနာတွေကိုယူခဲ့ပါတယ
် in the ocean and took samples of microplastic in the ocean
ဒီလိုပင်လေပင်ကရားစနစ်နဲ့ဆက်ဆက်ပြီး plastic အမိုက်ပိုင်းစားတွေကိုသူတေသနာလုပ်တဲ့အခါမှာဘလို့အချက်တွေကိုတွေ့ရှိပါသလဲခင်ဗျာအရင်ကလုပ်ခဲ့တဲ့သူတေသနာတွေနဲ့ရောဘလို့ကွာခြားချက်တွေရှိပါသလဲခင်ဗျာ
What I know now is that this time it was 19 scientists.
ကျမတို့လောက်ကတော့ဒီတစ်ခေါက်မှာမြန်မာနိုင်ငံကသုတေသနပညာရှင်16ယောက်နဲ့နော်ဝေနိုင်ငံကပညာရှင်တွေနဲ့သုတေသနလုပ်ငန်းတွေလက်တွဲဆောင်ရွက်ခဲ့တာပါ။ပင်လယ်ပြင်ကစူးစမ်းရှာဖွေထားတဲ့နမူနာမျိုးကွဲတွေကိုမော်လမြိုင်ရန်ကုန်ပတိန်နဲ့ဗိတ်သက်ကတိုတွေကိုယူသွားပါလိမ့်မယ်။အဲဒီမှာရှာဖွေတွေ့ရှိတာတွေကိုစမ်းသပ်ပါမယ်။မြန်မာနိုင်ငံစိုက်ပျိုးရေးမွေးမြူရေးဝန်ကြီးဌာနကအရာရှိတွေငါလုပ်ငန်းဌာနကအရာရှိတွေနဲ့လေးလာကြည့်ရှုပါလိမ့်မယ်။2018ခုအတွက်တော့တွေ့ရှိချက်တွေကိုပြောဖို့တိတ်ဆောပါသေးတယ်။အရင်စူးစမ်းလေးလာတွေ့ရှိချက်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်ငါတယင်ဇာတပမာဏတိတိတတယောနေသွားတာတွေ့ရတယ်။ပထမဆုံးအချိန်ဒီကိုလာပြီးစူးစမ်းတဲ့အချိန် 1989 နဲ့ 2015 အတွင်းကိုနှိုင်းယှဉ်တာပါ။တိုးတက်မှုအနည်းငယ်ရှိတာလည်းတွေ့ရပါတယ်။တိုးတက်မှုကတော့ကျွန်မဝန်ကြီးဌာနအရာရှိချုပ်နဲ့တွေ့ဆုံပြောတဲ့အခါသိရသလောက်ကပြပငါဖန်းသင်္ဘောတွေဝင်ရောက်ဖန်းစည်းတာကိုကန့်တက်လိုက်တာကြောင့်ဖြစ်ပါတယ
် in the number of the fish stock here
ဒီသူတေသနာစီမံချက်ဟာ1922ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်စူဇန်ရှာဖွေရေးသမားဒေါက်တာဖရစ်ချော့နာဆန်ဂုံပြုပြီးတော့1985ခုနှစ်မှာစတင်တည်ထောင်ခဲ့တာလို့သိရပါတယ်စူဇန်ရှာဖွေမှုတွေနဲ့အတူဘယ်လိုကူညီထောက်ပံ့မှုတွေကိုနော်ဝေနိုင်ငံပေးပါသလဲခင်ဗျာ
As you rightly say the program
ရှင်ပြောတဲ့အတိုင်းပါပဲဒီစူးစမ်းရှာဖွေရေးစီမံချက်ကနှစ်40ရှိနေပါပြီမြန်မာနိုင်ငံကမ်းလွန်ကရတဲ့သုတေသနနမူနာအမြောက်များကိုတင်ဆက်ထားပါတယ်အာဖရိကအိန္ဒိယစတဲ့နိုင်ငံတွေမှာလည်းသုတေသနလုပ်ပါတယ်အဲ့ဒီနိုင်ငံတွေကအစိုးရတွေအနေနဲ့မူဝါဒတွေချမှတ်နိုင်အောင်သုတေသနလုပ်ငန်းကအထောက်အကူပြုပါတယ်သင်မောသွားခဲ့တဲ့နိုင်ငံတွေကပညာရှင်တွေနော်ဝေနိုင်ငံကပညာရှင်တွေကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကပညာရှင်တွေပူးပေါင်းဆောင်ရွက်သွားတာပါမြန်မာနိုင်ငံကပညာရှင်တွေအတွက်သုတေသနအချက်လက်တွေရှာဖွေကူညီပေးတာပါ
The Myanmar scientists afterwards to help them to look into the different findings and to use the data
သတင်းမလာဆနေနီယာမြန်မာနိုင်ငံကိုရောက်လာတယ်လို့သိရပါတယ်ချခိုင်ကံယိုရန်နဲ့အယောရီမြို့ဝကျွန်းပေါ်ရဲ့ကံယိုရန်တွေကိုသွားပြီးရင်တခြားဘယ်နေရာတွေကိုခီးဆက်ဖို့ရှိပါသေးတယ်ခင်ဗ
ျ They have been along the whole coast
ချခိုင်အယောရီတနင်္သာရီနဲ့ကံယိုရန်အောက်ဖက်တီကံယိုရန်တလျှောက်လုံးကိုသွားပြီးသုတေသနအချက်လက်တွေကိုစူးစမ်းရှာဖွေသွားမှာပါမြန်မာနိုင်ငံပြီးရင်ဒီတစ်ခေါက်တာဝန်တွေပြီးဆုံးပါပြီတင်မောပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေလုပ်ဖို့တောင်အာဖရိကကိုထွက်ခွာမှာဖြစ်ပါတယ
်ဦးသိန်းထိုင်ဦးတွေ့ဆုံမေးမြန်းထားတာပါအခုဆက်ပြီးတော့ရန်ကုန်မြို့အထယ်ကျုပ်ဆက်ယုံကအလုသမားတွေစုပေါင်းဆန္ဒပြခဲ့ကြတဲ့အကြောင်းကိုနားဆင်ရပါမယ်။အလုရှင်နဲ့အလုသမားကြားအငင်းပွားမှုပဋိပက္ခတွေအမြန်ဆုံးဖြေရှင်းပေးဖို့နဲ့လောက်ခလာစာများရှိတာတွေကိုဖြေရှင်းပေးဖို့ဒီကနေ့ရန်ကုန်မြို့အထယ်ကျုပ်ဆက်ယုံ၅ယုံကအလုသမားတွေစုပေါင်းပြီးလှိုင်သာယာမြို့နယ်အတွင်းမှာလှည့်လည်ဆန္ဒပြခဲ့ကြပါတယ်။အပြည့်အစုံကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ။
အလုသမားခေါင်းဆောင်တွေအလုထုတ်ခင်ရတာအလုပိတ်ရောကြီးမရတာလုခလာစာမရရှိတာတွေအတွက်တာဝန်ရှိသူတွေအနေနဲ့အမြန်ဆုံးဖြေရှင်းပေးဖို့တောင်းဆိုတာဖြစ်တယ်လို့ဒီကနေ့ဆန္ဒပြပွဲမှာပါဝင်တဲ့ဖူးရင်အထည်ချုပ်စေယုံကမတ်တထားဆွေကပြောပါရယ
်အခုဆိုလို့ရှင်ဖူးရင်အလုသမားတပိတ်ဟာ38ရက်မြောက်တောင်ရှိနေပြီ38ရက်မြောက်ရှိနေတဲ့အခြေအနေမျိုးမှာဟိုအလုသမားတွေအနေနဲ့အခက်ခဲတွေမျိုးစုံတွေ့ကြုံတွေ့နေရတယ်အကုန်လုံးအဆအဆရရကြမ်းမာကြီးရမှာစအခက်ခဲတွေအမျိုးစုံကြုံတွေ့နေရအဲ့ဒီကြုံတွေ့နေရတဲ့မျိုးစုံကြုံတွေ့နေရတဲ့ဥစ္စာရပ်ပေါင်းနေရလဲကြာရှည်လာပြီဒါဟိုတောင်မှပဲဘောနော်ဟိုတာဝန်ရှိတဲ့လူတွေအနေနဲ့ရမြို့တော့ထိထိရရောက်ညှိနှိုင်းပေးဆောင်တာညှိနှိုင်းပေးတာမျိုးတွေမရှိဘူးဘောနော်ဒီလိုမျိုးမရှိတာဖြစ်တဲ့အတွက်ဒီဘက်ကမြို့တော့အလုသမားတွေနဲ့စုပေါင်းပြီးတော့ဒီလုံသမားတို့ရဲ့ကိုစားကိုလှောက်ဟာလှောက်ဆောင်အောင်ဖြစ်တယ
် Great Wings ဖနက်ဆက်ယုံ MDM ဖနက်ဆက်ယုံ Central Star အထည်ချုပ်ဆက်ယုံဖူရင်အထည်ချုပ်ဆက်ယုံနဲ့မြန်မာ Info Chat ဖနက်ဆက်ယုံတွေကအလုံသမား300လောက်ဆန္ဒပြပွဲမှာပါဝင်ကြပါတယ်2014ခုနှစ်ကဖြတ်တန်းခဲ့တဲ့အလုံသမားရေးရအငင်းပွားမှုဖြည့်ချင်းရေးဥပဒေအရအလုံသမားပြည်ထနာတွေကိုအရက်ဖက်တရားရုံးမှာပဲဖြည့်ချင်းဖို့အဆုံးဖြတ်ခဲ့တာကြောင့်တဦးချင်းစီအတွက် အကာအကွယ်မရှိတော့သလိုဖြစ်နေရတဲ့အကြောင်းဒီကနေ့စနပြပွဲမှာပါဝင်ရတဲ့ကိုရဲနိုင်ဝင်းကအခုလိုပြောပါဗျာ
။တကူးချင်းအငင်းပွားမှုကိုရပ်ပက်တရားရုံးတွေကိုဆေလွတ်နိုင်တယ်ဆိုတော့ဟိုပုံမှန်ပြဋ္ဌာန်းချက်ကိုဒါဝန်ကြီးဌာနညွှန်ကြားချက်ထုတ်လိုက်တဲ့အခါကျတော့ဘာဖြစ်သွားလဲဆိုတော့ဒီတကူးချင်းအငင်းပွားမှုနဲ့တမကဝင်မှုတဲ့အငင်းပွားမှုတွေကိုအလုံသမားဒီခုံသမားတွေတို့ကောင်စီတို့ကမဖြေရှင်းတော့ဘူး။မဖြေရှင်းတဲ့အခါကျတော့မြို့နယ်ညှိနှိုင်းဖြန့်ပြေးမှညှိနှိုင်းလို့မရတဲ့အခါကျတော့တစ်ဖက်ကရပ်ပက်တရားရုံးကိုလွှတ်တယ်ရက်ဘက်တရားလို့တက်ခါကျအလုံးသမားတွေကရက်ဘက်တရားရုံးမှာရင်ဆိုင်နေတဲ့အခြေအနေမရှိတဲ့ခါကျတော့သူတို့တကယ်ရမယ့်အခွင့်အရေးတွေတော့မရပဲအခုဖိတ်ဆို့မှုတွေဖြစ်နေတယ်။နောက်တစ်ခါဘလောက်ထိဆိုးသွားလဲဆိုတော့ဒီဥပဒေကတကယ်တမ်းအခုဖြစ်နေတာကကျွန်တော်တို့တိုင်းပြည်မှာအလုံးသမားတက်မကဘောင်ကဟိုအလုံးသမားတွေဖွဲ့စည်းတက်မကဘောင်ကဒီ930ကျော်လောက်ရှိတယ်။အဲ့တော့အဖွဲ့ဝင်အားလုံးက9000ကျော်လောက်ရှိတယ်။အဲ့တော့ကျွန်တော်တို့တိုင်းပြည်ကလုံးလုံးနဲ့နဲ့အင်အား23000လောက်ရှိတယ်။အဲ့တော့ဒီဥပဒေက23000လောက်ကိုဖြည့်ရှင်းပေးတဲ့ဥပဒေမဟုတ်ပါဘူး။လူ9000တွေဖြစ်တဲ့ဥပဒေဖြစ်လာတယ်အဲ့ဒါတွေအခြေခံပြီးနိနာဆုံးရှုံးမှုတွေဖြစ်လာတဲ့အခါကျဒီနေ့အလုသမားတွေဆန္ဒဖော်ထုတ်ကြတယ်ဆန္ဒပြတယ်သူတို့နိနာမှုတွေပေါ့
ထို့ရင်အထက်ချုပ်စက်ယုံကအလုသမားခေါင်းဆောင်30ယောက်ကိုမကြခင်လပိုင်းတွေအတွင်အလုထုတ်ခဲ့တာကြောင့်ဩဂတ်လ21ရက်နေ့ကစတင်ပြီးဒီကနေ့အထိစက်ယုံရှိမှအလုသမားတွေပိတ်ဆို့ဆန္ဒပြနေကြတာပါအလုရှင်အလုသမားအကြာအငင်းပွားမှုတွေဖြစ်ရှင်းတဲ့နေရာမှာအလုရှင်ဘက်ရောအလုသမားဘက်ပါဘက်စလုံးနိနာမှုတွေမရှိဘဲဖြည့်ရှင်းနိုင်တဲ့အမျှတတဲ့ဥပဒေတွေထပ်ပေါ်လာဖို့ဆန္ဒပြအလုသမားတွေကတောင်းဆိုနေကြပါလေခင်ဗျာ
ကိုကောင်းဆန်ဟင်းသတင်းပေးပို့ထားတာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio Season ပြပြချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
ကျွန်တော်ကရနေပါလေထွေထွေညီလာခံမှာအီရတ်ယင်မန်အာဖဂန်ကျူဘာဗြိတိန်စတဲ့နိုင်ငံတွေကခေါင်းဆောင်တွေဒီနေ့အလှည့်ကဆက်လက်မင်းငုံပြောကြားကြမှာဖြစ်သလိုအရှေ့လယ်ပိုင်းဒေသမှာအီရန်ရဲ့ဩဇာရှိန်ဝါလူမျိုးများတည်ကျေစေတဲ့လက်နက်တွေမပြန့်ပွားရေးနဲ့သက်ဆိုင်တဲ့ကိစ္စတွေလို့တခြားအကြောင်းအရာတွေနဲ့အတူလူညုံရေးကောင်စီမှာတည်ကြားဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ရန်လိုတဲ့လိုရည်တွေရှိနေသမျှအီရန်ဆွေးရကိုဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုမနေ့တုန်းကထွေထွေညီလာခံမင်းငုံမှာတိုက်တွန်းသွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဦးဆောင်ပြီးလူညုံရေးကောင်စီဆွေးနွေးပွဲကိုကျင်းပသွားမှာပါ။သမ္မတထရန့်ကတော့အီရန်ဟာအင်းနီချင်းနိုင်ငံတွေနယ်နိမိတ်တွေနဲ့အချုပ်ချာအာဏာကိုလေးစားလိုက်နာမှုမရှိသလိုအီရန်နိုင်ငံရဲ့ကြိုးဝါတဲ့အရေးမြစ်တွေကိုလည်းကိုချိုးအတွက်သုံးဆွဲပြီးအရှေ့လယ်ပိုင်းနဲ့တခြားဒေသတွေမှာမတည်ငြိမ်အောင်လုပ်နေတဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံမင်းငုံမှာပြောဆိုထားတာပါ။အမေရိကန်တရားဝင်ချုပ်တရားသူရည်ဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh လိမ်မိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲထားတဲ့အမျိုးသမီးကိုမင်းမြတ်မှုအတွက် Arizona ပြည်နယ်ကအစိုးရရှင်းနေသူကို Territorial Republican အမတ်တွေကငားရန်ထားပါတယ်။အမျိုးသမီးရှင်းနေရွေးရှင်းမချရာဆိုရင်လိမ်မှုဆိုင်ရာမူခင်းတွေကိုတရားဆွဆွဲတဲ့အတွေ့အကြုံဆက်စစ်နေ့တွေနဲ့ချီပြီးရှိတဲ့ကျွမ်းကျင်ရှင်းနေသူဖြစ်တဲ့အကြောင်း Territorial Committee ဥက္ကဋ္ဌ Chuck Grassley ရဲ့သတင်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ဒီနေ့ငယ်စိုက်ဘာအင်တာနက်စွမ်းရည်တနေ့တခြားပုံမူကြီးထွားလာနေပြီးကွာမှာထိတ်တန့်ရောက်လာနေတဲ့ကြောင့်အမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်ဖို့ကြိုးပမ်းနေတဲ့ရုရှားနိုင်ငံထက်တော်အန်ဒီယကြီးတဲ့ကြောင့်အမေရိကန်ထိတ်တန့်ထောက်လှမ်းရေးအစီအတူကပြောဆိုလိုက်ပါတယ်။ဒီနေ့ငယ်ချင်းချောက်မှုဟာရွေရက်ရှိရှိစနစ်တကျနဲ့တင်းတင်းမှုမှုရှိတဲ့အတွက်ရုရှားလိုနာမည်ပြည့်မဲ့အခြေအနေမျိုးကိုရှောင်လွှဲနိုင်ခဲ့တဲ့အကြောင်းလဲအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကုတ်ဆာပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စုပွဲကြောင့်ပြပပို့ကုန်လုပ်ငန်းတွေကိုအားထားနေရတဲ့ဖွံ့ဖြိုးဆဲအာရှဒေသမှာရှင်းနေတဲ့ဖွံ့ဖြိုးရေးထိုးထွင်းမှုနှေးကွေးမယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကဒီနေ့ထုတ်ပြန်တဲ့ခန့်မှန်းချက်တွေမှာဖော်ပြထားပါတယ်။အာရှဒေသရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကရှင်းနေမှာပြန့်ပြန့်600ရာနှုန်းနှာရှိမယ်ဆိုပြီးခန့်မှန်းတွက်ချက်ထားတာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Skip Sick ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်း VOA မြန်မာဘာသာအစီအစဉ်တွေကိုလိုင်းတူမီတာ16925ရုကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါရယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မမြသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.